ဂါဇာတောင်ပိုင်းခန်းယူနစ်မြို့ကနဆာဆေးဝင်ကြီးထဲမှာစစ်သည်ပြင်းနေကဆစ်စင်ရေလုတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီဆစ်စင်ရေကနေတဦးသေဆုံးပြီးအများပြားဒဏ်ရာရတယ်လို့ဂါဇာကျွမ်းမယ်အရာရှိတွေကပြောပါတယ်။ဟမတ်စ်တွေကဒဇာဂန်တွေကိုဒီဆေးအုံမှာဖမ်းထားတယ်လို့ဆေးအုံဝင်ထဲမှာလည်းတေဆုံးသွားတဲ့ဒဇာဂန်အလောင်းတွေရှိနိုင်ကြောင်းကြုံကြည်ရတဲ့ထောက်လိုင်းတရင်စစ်တပ်ကနေရထားတယ်လို့အစ္စရေးကာကွယ်ဌာန IDF ကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဟမတ်စ်တွေဖမ်းထားတဲ့ဒဇာဂန်တွေကိုရှာဖွေကယ်ထုတ်ပြီးတော့နေရာပြန်ပို့ဖို့အတွက်အခုလိုလှုပ်ဆောင်တာဖြစ်ပြီးတော့အရတားတွေကိုမထိခိုက်စေချင်ကြောင်းနဲ့ဟမတ်စ်တွေဘဲမှပုံပုံရှာဖွေတုတ်တင်မယ်လို့ပြောပါတယ်။ဒါပြင်ဟမတ်စ်တွေဟာပါလက်စတိုင်းအရတားတွေကိုလူသားဒိုင်းတစ်ဖွဲ့တုံးနေတယ်လို့ IDF ကထပ်ပြီးဆွဆွဲတယ်လို့ဒေသခံတွေအဲ့နေရာတဝိုက်ကိုမလာဖို့လဲအစ္စရေးတပ်တွေကတတိပေးပါတယ်။ဟမတ်စ်ရဲ့ကျန်းမာရေးဝန်ကြီးဌာနကတော့ဒီဆေးအုံကိုအနိုင်ရရှိတယ်လို့ကျန်းမာရေးတာဝန်ခံတွေတတိပေးနေပေမဲ့အစ္စရေးလက်ဖြောင့်တပ်သားတွေကပြစ်ခတ်နေတာကြောင့်အဲ့ဒီနေရာကနေဒေသခံတွေထွက်လို့မရပဲဖြစ်နေတယ်လို့ပြီးခဲ့တဲ့သတင်းပတ်ထည်ပြောပါတယ်။ရှေးပညာရှင်များဖွင့် MSF ကတော့ဘေးလွတ်ရာကိုထွက်ခွာဖို့အတွက်အစ္စရေးဘက်ကထုတ်ပြန်တဲ့အမိန့်ကိုရှုံချလိုက်ပြီးသူ့ဝန်ထမ်းတွေကအဲ့ဒီဆေးအုံမှာလူနာတွေကိုကုပေးနေရတာကြောင့်ထွက်ခွာလို့မရတဲ့အခြေအနေလို့ပြောပါတယ်။